အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆုံးအာချဲပြည်နယ်ဘိုင်ရူဒင်ကန်ယူရန်ကနေမိုင်90ကျော်ကွာပင်လယ်ပြင်ထဲမှာရဲတော်ကြာမျိုးနေတဲ့ရ ेंजर 120ကျစပရင်းနေနှောင်းပိုင်းမှာပဲကမ်းပေါ်ရောက်လာကြပါပြီ။ရေဝင်းပြီးအင်ဂျင်ဆက်လက်ပြက်နေတဲ့ဆက်လီကိုအင်ဒိုနီးရှားရေစက်သင်းပေါ်နဲ့ကာရွန်ဂူခီစိတ်ကံကိုဆွဲလာတာလို့အင်ဒိုနီးရှားရေစက်ပြောခွင့်ရဘူမှုကြီးလာအိုထမန်ဟိုလစ်ကပြောပါတယ်ရာသီဥတုဆိုးဝါးပြီးလှိုင်းကြီးနေတဲ့အတွက်ရ ेंजर စီတိတ်မှောက်မသွားအောင်ရေရက်တင်းမဟောတနားရေမှန်6မိုင်လောက်နဲ့မောင်းနေခဲ့ရပြီး၎င်းချိန်လောက်မှာကန့်ကန့်နိုင်ခဲ့တယ်လို့ပြောပါတယ်မိုးတီးထန်နေတဲ့အတွက်ဒုက္ခတွေတွေကိုစိတ်ကန်းကန်နေအနာကကုံလောင်ရုံနဲ့ဘတ်စကားတွေနဲ့ခေါ်ဆောင်ပြီးယာယီနားခုဖို့စီစဉ်ပေးခဲ့ရကြောင်းနဲ့ကိုဗစ်ရောဂါပိုးကူးစက်မှုရှိမရှိစမ်းသပ်ဆစ်ဆေးမယ်လို့လည်းပြောပါတယ်ကုလသမဂ္ဂဒုက္ခတွေများဆိုင်ရာအဖွဲ့ကတော့ဒီဒုက္ခတွေတွေအတွက်ကိုဗစ်ပိုးကူးစက်မှုရှိမရှိမရှိသေးဖို့အတွက်ကွာရန်တိန်းလုပ်တဲ့အစီအစဉ်လုပ်ပေးတာအပအဝင်သူတို့နဲ့ပတ်သက်ပြီးအင်ဒိုနီးရှားအစိုးရကဒေသခံအတိုင်းဝိုင်းကိုပါအကူအညီပေးဖို့အသင့်ရှိတယ်လို့ပြောပါတယ်။ရ ेंजर တွေလိုက်ပါလာတဲ့ဆက်လီကိုတော့တနင်္လာနေ့ကဒေသခံ၅ဖမ်းသမားတွေကကမ်းကနေမိုင်60လောက်ကွာမှာစတွေ့ခဲ့တာဖြစ်ပြီးအမျိုးသမီး60ကလေး52ယောက်နဲ့အမျိုးသား9ယောက်လိုက်ပါလာတာဖြစ်ပါတယ်။သူတို့ဟာဆက်လီမပြတ်ခင်ကပင်လယ်ဆဲ28ရက်ကြာနေခဲ့ကြအောင်လဲသူတို့မလေးရှားကိုသွားကြံကြောင်းပြောကြပါတယ်။အစောပိုင်းမှာတော့ဒုက္ခတဲ့ဆက်လေးကိုလက်ခံမှမဟုတ်ကြောင်းပြောဆိုခဲ့ကြပြီးပြက်စီးနေတဲ့ဆက်လေးကိုပြင်ဆင်ပေးပြီးလိုအပ်တဲ့အကူအညီတွေနဲ့ပြန်ထွက်ခွာခိုင်းမယ်လို့ပြောခဲ့ပေမဲ့ဝေဖန်မှုတွေထွက်ပေါ်ခဲ့ရကြတဲ့အခုနောက်ဆုံးကန့်ကွက်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်။